တော်ရရှိမှာခင်ဗျာလူခွင့်ရေးချိုးဖောက်ဖိနှိပ်မှုအစိုးရဆုံးနိုင်ငံတစ်ခုလို့သတ်မှတ်ခံထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားမှုကွန်ရက်ထူထောင်ပြီးအခက်အခဲမျိုးကြကရုန်းကန်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တစ်ဖွဲ့ကတော့ HRDP လို့ခေါ်တဲ့လူခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက်ပဲဖြစ်ပါတယ်လွန်ခဲ့တဲ့စနေလောက်ကစတင်ထူထောင်ခဲ့တဲ့ဒီအဖွဲ့ဟာနိုင်ငံတဝန်းမှာလူခွင့်ရေးအသိပညာပေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့မှုကြောင့်အဖွဲ့စတင်ထူထောင်သူတဦးဖြစ်တဲ့ရှစ်နေဦးမြင့်ရေးနဲ့တကွအဖွဲ့ဝင်တွေလုပ်ငန်းနဲ့ပတ်သက်သူတွေအယောက်30နီးပါးလောက်ပုံမှန်တွေအမျိုးမျိုးတက်ပြီးအာဏာပိုင်တွေရဲ့ဖမ်းဆီးထောင်ချခံခဲ့ရပါတယ်။ရှင်းနေဦးမြင့်အေးဆိုရင်ဖောက်ခွဲရေးသမားတွေနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ထောင်နဲ့တက်တက်တကြုံနဲ့ရှစ်နှစ်ချမှတ်ခံထားရပါတယ်။ HRDP အဖွဲ့ကလူခွင့်ရေးလှုပ်ရှားသူအများစုဟာမိမိကိုယ်တိုင်ရောအများပြည်သူတွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုပါစာနာသိမြင်ပြီးဒီအခြေအနေတွေကလွတ်မြောက်အောင်ကိုကြိုးမငှက်ကွက်ပဲတဆွမ်းတရွေ့အားထုတ်ကြိုးပမ်းကူညီဆောင်ရွက်နေကြသူတွေဖြစ်ကြပါလေ။လက်ရှိ HRDP ကွန်ရက်အဖွဲ့ကိုဦးဆောင်လှုပ်ရှားနေသူဖြစ်တဲ့ဦးမောင်မောင်လေးကသူ့ဘလို့လူခွင့်ရေးလှုပ်ရှားသူတူပီပီပြင်းပြင်းဖြစ်လာခဲ့ရတယ်လဲဆိုတာစပြောပြတာကဒီလိုပါခင်ဗျာ
။ကျွန်တော်ကိုယ်ကငါမွေးခဲ့တာကကျွန်တော်ချမ်းပြည်နယ်ပင်လုံးမှာမွေးခဲ့ပါလေ။ကြီးတဲ့နေရာအနေထားကကွန်ဟိန်းကျိုင်းတုံပေါ့လေ။တောင်ကြီးစတဲ့ဖြစ်မင်းညာနဲ့တိုင်းနာနယ်စပ်ဒေသတွေမှာကျွန်တော်နေခဲ့ရပါလေ။ကျွန်တော်ကိုယ်ကငါလည်းပြမေးချက်ချင်းအခါအခါဟောတာမလား။အစ်တက်ကိုတော့၎င်းဒိုင်းနာလက်နဲ့ကြိုင်ဖက်တို့၎င်းဆက်ကြီးအနေနဲ့၎င်းအပေါ်တာဆွဲကြီးအနေနဲ့၎င်းအမျိုးမျိုးကျွန်တော်ဘဝတစ်ဆောင်လုံးမှာကြုံမိကြရပါတယ်။အဲဒါတွေကကျွန်တော်နားလည်ပြီးရှိတဲ့ခါမှာဒါကျွန်တော်တို့လူခွင့်ရေးဆိုတဲ့ကိစ္စကိုကျွန်တော်နားလည်လာတဲ့ခါမှာလူခွင့်ရေးဆိုတဲ့ကိစ္စတွေကိုချွေးဖောက်ခံနေရတဲ့ကိစ္စအနေထားမျိုးတွေကျွန်တော်တောက်လျှောက်ကြုံမိကြရပါတယ်။ဘဝနဲ့ရင်းနှီးကြုံမိကြရပါတယ်။အဲ့ဒီအနေအထားမျိုးမှာဒါတွေကိုဖြည့်ဆင်းနိုင်တဲ့အစိုးရအသီးသီးကလည်းမရှိခဲ့ဘူး။ဖြည့်ဆင်းဖို့လည်းအစိုးရများကစိတ်မဝင်စားခဲ့ဘူး။၎င်းတို့ရဲ့အာဏာရရှိရေးကအဓိကဥစားပြီးတော့လူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ထိုးဖောက်လာတဲ့အနေအထားမျိုးမှာကျွန်တော်တို့လူမှုအနေနဲ့ကလည်းလူခွင့်ရေးကိုမသိခဲ့တဲ့ဒီကိစ္စတွေပုံမထိုးဖောက်ခံရတယ်။အာဏာရှင်တွေပုံမတဆူးချေခဲ့တယ်။ဒီလိုအနေအထားမျိုးတွေကြောင့်ကျွန်တော်ကလူခွင့်ရေးကိုတတ်နိုင်တယ်လို့ပါဝင်လှုပ်ရှားဆောင်ရွက်မယ်ဆိုတဲ့အနေအထားမျိုးနဲ့ကျွန်တော်အခုရင်းနယ်ပယ်တဲ့ကိုကျွန်တော်ရောက်လာပါတယ်ခင်ဗ
ျဒီနောက်မှာတော့နိုင်ငံသားပြည်သူတွေရဲ့အခြေခံလူခွင့်ရေးချိုးဖောက်ခံရမှုတွေကိုကူညီကာကွယ်စောင့်ရှောက်ပေးလူသူတို့နဲ့ပေါင်းစုံဆက်သွယ်မိရကလူခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက်အဖွဲ့ကိုထူထောင်ဖြစ်ခဲ့ပုံအကြောင်းဥမ္မုံလေးရဲ့ပြောပြချက်ကိုဒီလိုကြားပါရယ်ခင်ဗျာ
ဒီ2000ခုနှစ်မှာကျွန်တော်တို့ဒီဦးမြင့်ရေတို့ဘာလို့နဲ့ပေါ့လေဒီလူခွင့်စိတ်ဝင်စားတယ်လို့စတဲ့တွေးခဲ့ကြတယ်ပေါ့လေအဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီတိုင်းပြည်မှာဖြစ်ပြနေတဲ့ဟောလာကနိုင်ငံရေးအခြေအနေတွေဒီရင်းအခြေအနေတွေတိုင်းနာနေတဲ့အခြေအနေတွေဒီကိစ္စတွေကြောဆူဆွေးနွေးရင်းနဲ့ပဲကျွန်တော်တို့ဒီလူခွင့်ရေတောင်းကြစာတန်းဆိုတဲ့ကိစ္စလေးပေါ်မှာကျွန်တော်တို့ဟောအဓိကထားပြီးဆွေးနွေးဖြစ်တယ်ကြအဲ့ဒီအမျိုးမှာလည်းကျွန်တော်တို့ဗမာပြည်ရဲ့လူခွင့်ရေခန်းဆန္ဒလိုအပ်ချက်တစ်ခုဖြစ်နေတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ဒီအချင်းကြနေတဲ့ဦးမြင့်ရေတို့အပါဝင်ဟောလာအောင်ကျော်ဦးတို့ဘာလို့ကျွန်တော်တို့ဒီအများကြီးပါခင်ဗျအဲ့ဒီအနေအထားမျိုးကကျွန်တော်တို့စဉ်းစားရင်းနဲ့ပဲဗမာပြည်မှာလူခွင့်ရေအခန်းဆန္ဒတရားပေါ်ပေါက်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲကျွန်တော်တို့ဒီ2000တခုနှစ်မှာကျွန်တော်တို့ Human Rights Guardian ပေါ့ဗျာလူခွင့်ရေဆောက်ရှောက်မှုများဆိုပြီးတော့ကျွန်တော်တို့အဲ့ဒီလိုမထင်မရှားနိုင်မယ်နဲ့ဖတ်တင်ခဲ့ပါတယ်2006ခုနှစ်ကျွန်တော်တို့ဒီမမရရတော့ရဒီကိုမင်းကိုကနိုင်တို့ကိုကိုကြီးကိုဖတ်တင်အဖမ်းခံရတဲ့အချိန်မှာကျွန်တော်တို့ဒီအခုနပြောတဲ့Human Rights Guardian ဆိုတဲ့အနေထားကနေကျွန်တော်တို့ပြည်နယ်နဲ့တိုင်းရှိခုကကိုယ်စားလှယ်ဆယ်ဦးအပါဝင်ကနေပြီးတော့ဒီ Human Rights Guardian ကနေဒီ HRDP လို့ခေါ်တဲ့သူ့ခွင့်အာဏာကိုညှင့်ပြီးများကွန်ရက်ဆိုတဲ့ကွန်ရက် network ဒီတစ်ခုကိုကျွန်တော်တို့စတင်ပြီးတော့တည်ထောင်ပြခဲ့တယ်ပေါ့ဗျာ
လူခွင့်ရေးနဲ့နိုင်ငံရေးဟာအိတ်ဦးနဲ့ကြမ်းမြင်လို့ဆက်နွယ်ပတ်သက်နေတယ်လို့ဥမ္မုံမောင်လေးကရှုမြင်ပါတယ်။သူဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုအသိမှတ်ပြုလေးစားတန်ဖိုးထားတဲ့အုပ်ချုပ်သူတွေအုပ်ချုပ်ရေးစနစ်တွေပေါ်ပေါက်လာမှပဲဒီကနေ့ကြုံရတဲ့နိုင်ငံရေးပြဿနာတိုင်းရင်းသားပြဿနာတွေပြည်လည်မှုရနိုင်မှာဖြစ်တယ်လို့ဆွဲဆွဲမြဲမြဲယုံကြည်ထားသူတယောက်လည်းဖြစ်ပါတယ
်။ဒီမှာဒီမှာအုပ်ချုပ်ခဲ့တဲ့အစီအစက်တော့အုပ်ချုပ်သူများခမစ်များရဲ့လူခွင့်ရေးပေါ်မှာဟိုမြတ်ကွယ်ပြုမှုတွေကြောင့်လူခွင့်ရေးပေါ်မှာမလေးစားမှုတွေကြောင့်ဒီတိုင်းနာအခက်အခဲတွေတိုင်းနာပြဿနာတွေနိုင်ငံရေးပြဿနာဖြစ်ပေါ်နေတာဖြစ်ပါတယ်။တချိန်တည်းမှာလည်းလူထုကိုယ်တိုင်ကလည်းဒီလူခွင့်ရေးကိစ္စတွေမသိရှိအောင်နားမလည်ရလေအောင်အဆက်ဆက်တော့အစိုးရများကနေဖုံးခွဲပြီးစနစ်ကြီးထုတ်ချက်ကြီးအလုံးစုံနဲ့လုပ်ခဲ့တဲ့ဒီလိုလုပ်ခဲ့တာတွေကြောင့်ကျွန်တော်တို့ဒီနေ့ ဗမာပြည်ရဲ့အခက်အခဲတိုင်းသားတွေရဲ့အခက်အခဲဒီမလားနိုင်ငံရေးအခက်အခဲဒီမလားစီးပွားရေးအခက်အခဲကိုရှိတယ်လူခွင့်ရေးပေါ်မှာအခြေခံနေပါတယ
်လူခွင့်ရေးကာကွယ်မြင့်နေသူများကွန်ရက်ဟာဖိနှိပ်မှုအမျိုးမျိုးကြားကပဲအဓိကလုပ်ငန်းကြီး၃ရက်ကိုချမှတ်ဆောင်ရွက်နေတယ်လို့ဥမမောင်လေးကရှင်းပြပါတယ
်ကျွန်တော်လူခွင့်ရေးကာကွယ်မြင့်နေသူများမှာကျွန်တော်တို့အလုပ်၃ခုပဲရှိပါတယ်အစ်ချက်ကလူခွင့်ရေးအသိတရားပြန့်ပွားဖို့ပါနိုင်ငံရေးမှာရှိတဲ့လူတွေအားလုံးလူခွင့်ရေးအသိတရားကိုအဲ့နဲ့ကျွန်တော်သိရှိဖို့အတွက်ကျွန်တော်တို့ဒီလူခွင့်ရေးကိစ္စတွေရှင်းလင်းပြောဖို့6ဝေကျင်းတွေညာပြီးလုပ်ခဲ့ပါတယ်နှိမ့်ချက်ကကျွန်တော်တို့လူခွင့်ရေးအချိုးဖောက်ခံရဒီ၅ဘက်ကနေတက်နိုင်တဲ့ရေးပေါ့နော်စာဝယ်ပေးပါတယ်စာဝယ်ပေးတဲ့နေရာမှာလူခွင့်ရေးသူပေါင်းမှုတွေကိုကျွန်တော်တို့ရှားပွေဖော်ထုတ်တယ်အဲဒီလိုကိစ္စတွေကိုမလုပ်ချင်မလုပ်တတ်ရတယ်မလုပ်အောင်အစိုးရအများကိုလည်းကျွန်တော်တို့အားလုံးကကြေညာချက်တွေ statement တွေထည့်ပြီးကျွန်တော်တို့ပြောပြပါတယ်ဆုံးချက်ကတော့ကျွန်တော်တို့ဆက်ကြည့်ဖို့အခြေခံဥပဒေများမှာကုလသမဂ္ဂလူ့ခွင့်ပြည်ထောင်စာတမ်းမှာအခြေခံလူ့အခွင့်အရေးများကိုဥပဒေတွေထဲမှာဆက်ကြည့်ဖို့အခြေခံဥပဒေထဲမှာဖြတ်ထားပြီးဖို့ကာကွယ်ပြီးဖို့ထိုးဖောက်လာတဲ့ကိစ္စတွေကိုဆက်ကြည့်ဖို့အခြေခံဥပဒေနဲ့အညီထောက်ရနိုင်ဖို့ဆက်အလုပ်ဆုံးရနဲ့ကျွန်တော်တို့လုပ
်နိုင်ငံတော်ဝန်လူ့ခွင့်ရေးကာကွယ်မြင့်တင်မှုလုပ်ငန်းတွေလှည့်လည်ဆောင်ရွက်ရင်းအရာဝတီတိုင်းခါခီးစဉ်တစ်ခုမှာကြန့်ခန့်ရေးအဖွဲ့ကအင်အားသုံးရိုက်နှက်ခဲ့မှုကြောင့်ဥမမော်လေးပါဝင် HRDP အဖွဲ့ဝင်တို့ချို့ဒဏ်ရာအပြင်းထန်ရသူရထောင်ချသူကြနဲ့နှစ်ကိုခံခဲ့ရတဲ့လွန်ခဲ့တဲ့၃နှစ်လောက်ကဖြစ်ရတဲ့ခုကိုလည်းသူကဒီလိုပြောပြပါဗျာ
။အမင်းရမြို့ပေါ်နဲ့ကျင်းရခရိုင်ပြည်မှာရှိတဲ့ကျေးရွာ၆ခုကိုကျွန်တော်တို့တွားခေါ်ပြောတဲ့အချိန်မှာပါခင်ဗျ။အုတ်ကုန်ကျေးရွာကိုရောက်တဲ့အခါမှာကျွန်တော်တို့အုတ်ကုန်ကျေးရွာကနေမှကျွန်တော်တို့တလုတ်ထော်ကျေးရွာကိုကနေပြီးတော့ဟောပြောဖို့သွားတဲ့အပြာမှာကျွန်တော်တို့ကိုသင်္ကရခရိုင်တက်ခိုင်ဖွံ့ဖြိုးရေးအတွင်းရင်းမှုညွတ်ဦးကိုယ်တိုင်ဦးဆောင်ပြီးတော့မှကျွန်တော်တို့ကိုရိုက်ခဲ့တာပါလူတရားကျော်ကောက်ကနေတို့ဝိုင်းဝန်းရိုက်နေလို့ကျွန်တော်တို့ကိုယ်တိုင်ဈေးရုံပေါ်မှာအတွင်းလူနာအစီအစဉ်တက်ခဲ့ရပါတယ်ကျွန်တော်နဲ့အတူရိုက်ခံခဲ့ရတဲ့ကိုမြင့်လိုင်ဟာဆိုလဲအမှုတစ်မျိုးတည်းကို၃လေးခုဆွဲပြီးတော့မြစ်ရှိထောင်တန်းအနေနဲ့ကလေးထောင်မှာလက်ရှိအတင်းကျခံနေရပါတယ်ခင်ဗျာ
HRDP အဖွဲ့ဟာပဲခူးတိုင်းအေရဝတီတိုင်းမန္တလေးတိုင်းရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်းစတဲ့ပြည်နယ်နဲ့တိုင်းအသီးသီးကမြို့နယ်ပေါင်း30ကျော်ကအောက်ခြေကျေးရွာတွေအထိကွင်းစင်းသွားရောက်ပြီးလူခွေရေကာကွယ်မြင့်တင်မှုလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဥမမောင်လေးကပြောပြပါဗျ။တစ်ဖက်ကစစ်အစိုးရအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေဘလောက်ပဲပြင်းထန်ပါစေမြန်မာပြည်သူတွေရစင်ရထိုက်တဲ့အခြေခံလူခွေရေတွေရရှိလာတဲ့အထိဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောပြပါဗျ။
လူခွင့်ရေးကိုအခြေမခံတဲ့လူခွင့်ရေးနဲ့အညီဖြစ်ပေါ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမဟုတ်လို့ဖြင့်ဗမာပြည်မှာဖိနှိပ်မှုတွေရက်စက်မှုတွေတိုင်းရင်းသားစီးလုံးညီညွတ်မှုတွေဘယ်တော့မှဖြစ်မလာဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘေးမှာအဲ့ဒီကိုအခက်အခဲတွေရှားကနေပြီးတော့မှကျွန်တော်တို့ဒီလူခွင့်ရေးကိစ္စတွေကိုဆက်လက်ဆောင်ရွက်နေစေဆောင်ရွက်သွားအောင်မယ်ဆိုတာကိုကျွန်တော်ပြောကြလိုပါတယ
် HRDP လို့ခေါ်တဲ့လူခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက်ကိုလက်ရှိဥဆောင်လှုပ်ရှားနေတဲ့ဥမမောင်လေးရဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါခင်ဗျာအခုတစ်ဖက်သူ့အတွေ့သူ့မြင်အစီအစဉ်ကိုလည်းဒီမှာရနာကုန်ပြပါနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ